လန္တမှာရှိကြတဲ့လူနဲ့မြမတ္တဝါအလုံးကိုရောစိတ်ပါကျမ်းမာချမ်းသာကြပါစေလို့နှုတ်ခွန်းဆက်မေတ္တာပို့သရင်ဒီနေ့2002ခုနှစ်ဧပြီလ14ရက်ပထုံမြို့နေမိတ်တရတောင်ချီမြတ်စွာဘုရားတိုင်အတွင်ဆင်ခြင်းပါတဲ့စတုထအကျဉ်းမြောက်ရွှေပါရမီတတိပဌံဝိပဿနာတရားစခန်းမှာပေမှဤမယ်လို့အမည်ပေးထားတဲ့တရားတစ်ပုဒ်နဲ့ဓမ္မဒါနတရားအလှပေးလူမှဖြစ်ပါတယ်တရားအလှရှင်အနေနဲ့တရားအလှမပေးလူခင်တရားအလှခံပုဂ္ဂိုလ်များအနေနဲ့တရားအလှမခံယူခင်တရားပိုင်ရှင်ဖြစ်တော်မူတဲ့တပည့်ကြီးမြတ်စွာဘုရားရှင်ကိုသူဘုရားရှင်ရဲ့အရဟံဂုဏ်တော်ပွားများခြင်းဖြင့်ကျေးဇူးစွာရှိခိုးပူဇော်ကြရအောင်အားလုံးလည်းလက်ဥချထားပြီးတော့လိုက်ဆွေကြပါအရဟံကိလေသာကျင့်စင်တော်မူသောမြတ်စွာဘုရားသုံးခေါက်ပွားလိုက်အရဟံစိတ်ကြွေရာရနိုင်ပင်မကောင်းမှုကိုပြုတော်မမူသောမြတ်စွာဘုရအရဟံပူဇော်သူကိုခံယူတော်မူထိုက်သောမြတ်စွာဘုရားမြတ်စွာဘုရားရှင်ရဲ့အရဟံဂုဏ်တော်ပွားများပူဇော်ပြီးပြီဖြစ်တဲ့အတွက်လက်အုပ်ချထားတာလေးတွေချထားပြီးတော့မျက်လုံးလေးတွေမှိတ်မထားပဲဖွင့်ထားပြီးတော့ထိုင်တဲ့ဣရိယာပုဒ်ကိုလည်းပုံစံတစ်မျိုးညောင်းရင်ပုံစံတစ်မျိုးပြောင်းပြီးတော့တက်တာတဲ့ဣရိယာပုဒ်နဲ့ချမ်းသာစွာတရားနာယူနိုင်ကြပါပြီဒီနေ့ဟောမယ့်တရားခေါင်းစဉ်ကဘာတဲ့လဲပေမအေးမယ်တဲ့မနှစ်ကတတိယကြိမ်မြောက်တရားစခန်းမှာယောဂီတချို့စီကံအပြေဝမလိုက်နာကြတဲ့အတွက်တရားစခန်းသိမ့်ကနီးနောက်ဆုံးတရားဝေးရမှာဆူလိုက်ရသေးတယ်ပေါ့တရားထဲမှာနော်နောက်တလူလူနဲ့ဆူလိုက်တယ်ဆူတလူလူနဲ့နောက်လိုက်တာပါပဲဒေါသကံတော့မပါပါဘူးဒီနှစ်တော့ဦးဇင်းတို့ယောဂီတို့ကိုလုံးဝမဆူတော့ဘူးလို့ဆုံးဖြတ်ထားပါတယ်တရားစခန်းမစခင်ရဲ့အတော်ကြကြကလေးကပထုံကတက္ကရာကမေးတယ်ဒီနှစ်တရားစခန်းစီကံတင်းကြမလားဆူအောင်မလားပေါ့စီကံလည်းမတင်းကြတော့ပါဘူးလို့ဆူလည်းမဆူတော့ဘူးယောဂီတွေစိတ်ချမ်းသာတယ်လို့ပဲနေကြပါစေတော့အဲ့ဒီလိုပဲဦးဇင်းကမကြပြောပြောထားတာနော်ယောဂီယောဂီဦးဇင်းကဆူခြင်းနဲ့စိတ်လုံးဝမရှိပါဘူးဆူခြင်းစိတ်လုံးဝမရှိဘူးဆိုတာပေါ်လွင်ထင်ရှားအောင်လို့တရားကောင်းစဉ်ကဘယ်လိုတဲ့တော့ပေမအေးမယ်ဆိုတော့ယောဂီတို့ကိုဆူတာလားမေတ္တာပို့တာလားပေမအေးမယ်ဆိုတော့ယောဂီတို့ကိုဆူတာလားမေတ္တာပို့တာလားမေတ္တာပို့တာနော်ယောဂီတို့ဘာမှမေတ္တာတရားကြီးမားလွန်းလို့ တရားကောင်းစဉ်လေးကိုကမေတ္တာတန်နဲ့အပြည့်အဝမှန်းဆုံပြီးတော့ထားတာပါဗါတဲ့တော့တိမအေးနေတဲ့ဥစဉ်တိမအေးမှာလားယောဂီတို့တိမအေးမှာလားနေပေါင်းမေးပေါင်းမယ်ယောဂီတို့ကစိတ်ပူတာကြိုက်လားစိတ်အေးတာကြိုက်လားပူတာနဲ့အေးတာဘာကိုလူကျင်လဲအေးတာလူကျင်သိလိုက်ဘာလို့လဲဆိုတော့တိမအေးမယ်လို့ဆိုထားတာကိုနော်အေးခြင်းနဲ့ဆိုတော့တိမပဲအေးတော့မှာအဲ့ဒါဥစဉ်တိမအေးမှာလားယောဂီတို့တိမအေးမှာလားဥစဉ်တိမအေးမှာလားအာလုံးတိမအေးနေတယ်တရားကြီးတွေကဟုတ်ပဲဒီကပြောတယ်ကြဲအာလုံးတိလိုက်ကြဆိုအဲ့ဒါဆိုလဲသာမလုပ်ပါနဲ့ဥစဉ်တိလည်းမအေးသေးပါဘူးယောဂီတို့တိလည်းမအေးသေးပါဘူးဘယ်သူတိမအေးမှာလဲဆိုတော့ဒီတိမအေးမယ်ဆိုတဲ့စကားကမြတ်စွာဘုရားရှင်ကိုရော်တိုင်းမိကြတော်မူထားတဲ့စကားဖြစ်ပါတယ်တိမအေးမယ်ဘသူတိမအေးမှလဲဆိုရင်အမေတိမအေးမယ်အဖေတိမအေးမယ်မင်းနှစ်ပါးတိမအေးမယ်အမှုဆောင်တိမအေးမယ်တရားမယ်လို့ဘယ်နဲ့ရောက်တယ်လဲအမေတည်လို့ရှိရင်လေဤတော့တာပဲလေယောဂီတို့အိမ်မှာအမေကမဆူဘူးလားမဆူဘူးလားယောဂီတို့ဆူတော့ပူလားအေးလားနားပူလားနားအေးလားနားပူနားပူရင်နားအေးအောင်ပြောလို့ရအောင်နော်အမေတော့မတက်လိုက်နဲ့နော်ညဆော့ပြည့်ရှိရတရားတော်ကဥပမာလေးနဲ့တင်စားပြီးတော့ဟောထားတာပါအမေတိမအေးမယ်အမေကိုတတ်ရမယ်ဆိုပြီးတော့တကယ်ကိုယ့်ကိုမွေးထုတ်ပြလိုက်တဲ့အမေကိုသွားတတ်လို့ရှိရင်တော့မတုဂါတကကံထိုက်ပြီးတော့ပြင်ရင်အဝိဇ္ဇိနေကြပါလိမ့်မယ်အဖေကိုအဖေတိမအေးတယ်အဖေကိုတတ်ပါဆိုတဲ့တရားနားထောင်ပြီးတော့အထိတ်တွေကိုသူစားမတိပဲနဲ့တကယ်အဖေကိုသွားတတ်လိုက်လို့ရှိရင်ပိတိဂါတကကံထိုက်ပြီးတော့ပြင်ရင်အဝိဇ္ဇိနေဗီဇာမလိုပဲနဲ့ချက်ချင်းကြရောက်သွားပါလိမ့်မယ်မင်းနှပါတိမအေးတယ်မင်းနှပါသက်ဆိုပြီးတော့မင်းနှပါသွားတက်လို့ရှိရင်လေပါဏာတိပါဒကံထိုက်ပြီးတော့သိရင်အပယ်လေးပုံကြောက်ရောက်ရမယ်အမှုဆောင်သက်ဆိုပြီးတော့အမှုဆောင်သွားတက်လို့ရှိရင်ရောပါဏာတိပါဒထိုက်ပြီးတော့သိလို့ရှိရင်တော့အပယ်လေးပါကြောက်ရောက်ရမှာပါပဲတိမရောက်မှလာဆိုတော့တိစ္ဆုပ္ပမလည်းအလေးသက်တယ်အဖေသက်တယ်မင်းနှပါသက်တယ်အမှုဆောင်သက်တယ်ဆိုရင်မင်းကြီးမင်းကြံတော့တင့်မှာပေါ့ရာဇဝတ်ပြီးတော့တင့်မှာပေါ့ပြမှုအားလျော်စွာထောင်တန်သို့မဟုတ်တည်တန်သို့မဟုတ်တသက်တကျွန်းစရိယချင်းအပြစ်တန်ကြီးခံကြရမှာပေါ့အဲ့ဒီလိုကိုယ့်ရဲ့ပြစ္ဆုတ်ပံဘဝမျက်စိနဲ့မြင်တွေ့နေရတဲ့အမေအဖေမင်းနှပါအမှုဆောင်ကိုတတ်ရမှာမဟုတ်ပါဘူးတဲ့အမေနဲ့ပြီးတဲ့တရားအဖေနဲ့ပြီးတဲ့တရားမင်းနှပါနဲ့ပြီးတဲ့တရားအမှုဆောင်နဲ့ပြီးတဲ့တရားကိုသိအောင်တတ်ရမှာပါအဲ့ဒီတရားတွေကိုသိအောင်တတ်မှာပဲအေးပါလိမ့်မယ်တဲ့အဲ့ဒီလိုပြောလိုက်တော့တရားနာသူတတ်တာကလည်းစိတ်ဝင်စားတော့မှာပေါ့အမေဆိုတာဘယ်သူများပါလိမ့်အဖေနဲ့ဒီတဲ့တရားဆိုတာဘာများပါလိမ့်ပေါ့နော်ညဆော့ဖျားရှင်ကလည်းတမင်ကိုစိတ်ဝင်စားအောင်ခေါ်ထားတာပါပဲဒီတရားကဘုသူ့ကိုအကြောင်းပြုပြီးတော့ဟောတာလဲဆိုရင်လကုံတကဗတ္တိယမထေအရှင်လကုံတကဗတ္တိယမထေကိုအကြောင်းပြုပြီးတော့ဟောထားတာဖြစ်ပါတယ်တခါတော့ညချမ်းနေကြကအာဂန္တုယဟန်တော်တွေမြတ်စွာဘုရားကိုလိုက်ပြီးတော့ဘုရားဖူးကြတယ်။နေစွမ်းစားပြီးတဲ့အချိန်မြတ်စွာဘုရားရှင်ကလည်းဂန္ဓကုတိအကြောင်းရှိကုပ္ပကလေးမှာထိုင်ပြီးတော့နေတန်ဆင်းနေတယ်။အဲ့ဒီအချိန်မှာအာဂန္တုယဟန်တော်တွေကမြတ်စွာဘုရားကိုမြတ်စွာဘုရားရှင်ရှိတော်မှမှဝိုင်းပြီးတော့ထိုင်နေကြ။ကုပ္ပကလေးပေါ်မှာမြတ်စွာဘုရားထိုင်နေတယ်ဆိုတော့ဘယ်လိုထိုင်မလဲ။တင်ပြခွေထိုင်မလား၊ခြေထောက်ချထိုင်မလား။ဘယ်လိုထိုင်မဲထင်လဲ။ဖျားပုံဆိုလို့ရှိရင်လူတွေကတင်ပြန်လေးခွေးပြီးတော့ထိုင်နေတယ်လို့ပဲထင်ကြတယ်နော်မြတ်စွာဘုရားခြေထောက်ချပြီးတော့ထိုင်နေတဲ့ပုံမြင်မှုတယ်မလားဘယ်မှာမြင်မှုတော့ကြိုက်မရောမှလားအညာကဖျားဖူးသွားတဲ့လူတွေကမြင်မှုမှာပေါ့လေအဲ့ဒီတိုင်မရောပဲမရောက်ဖူးသေးတဲ့လူတွေဆိုရင်တော့မြတ်စွာဘုရားခြေထောက်ချပြီးတော့သတင်းသုံးနေတဲ့ပုံကြိုက်မရောမှကြိုက်မရောရှိတောင်းပြေးဖျားမှသွားပြီးတော့ဖူးမြော်လို့ရပါတယ်တကယ်လေးပဲထိုင်တာပါပဲနော်မြတ်စွာဘုရားအမြဲတမ်းကြီးတင်ပြခွင့်မထိုင်ပါဘူး တခါတည်းအဲ့ဒီလူကုပ်ကလေးမှာခြေတော်လေးချားပြီးတော့ထိုင်နေတာပါပဲအဲ့ဒီလူမြတ်စွာဘုရားကကုပ်ကလေးမှာခြေတော်လေးချားပြီးတော့သတင်းသုံးနေတန်ဃာတော်တွေကအာဂန္တုယဟန်တော်တွေကဒီကနေဝိုင်းပြီးတော့ထိုင်နေအဲ့ဒီအချိန်မှာအရှင်လက္ခဏာဗတ္တိယမထေရကသူတို့နဲ့မလမ်းမကန္နာကနေဖြတ်လျှောက်သွားတယ်မြတ်စွာဘုရားနာမလမ်းမကန္နာကဖြတ်လျှောက်သွားလို့ဆိုပြီးတော့ဘုရားရှိခိုးဝင်ပြီးတော့မထိုင်လိုက်ဘူးအာဂန္တုယဟန်တော်တွေနဲ့တအုပ်စုရဲ့ဝင်ရောပြီးတော့မထိုင်လိုက်ဘူးตุลันดูบ่ได้ตุลันดูตอกๆๆๆเนี่ยเสี่ยวตัวเลยพ่ออะแล้วอาจารย์ลุยฮันน่อนี่ก็เลยพุ่งนี่ปุ๊บๆเลยไม่มีมุสรแล้วไหว้พี่แล้วจี้จ๋าพระศรีจังปฐมတော့พระကိုจี้ပြီးတော့หมอพูနေจ๋าโกเบิกอุเซนปุ๊บๆเลยพุ่งนี่ปุ๊บๆเลยก็เสี่ยวตัวเลยสรเอาไอ้อุเซนเลยสีมาไปไหว้พี่แล้วจี้နေจ๋าไอ้มาเมษอดก็อ๋อยะฮันน่อนี่งาสีใส่ไม่ยောက်တော့ဘူးโหยะฮันน่อนี่สีใส่ยောက်ตัวบีงาตาတော့ยีสีใส่ยောက်ตัวบีစိတ်ရောက်ရုံနဲ့မကဘူးစိတ်ကလည်းသူတို့အမျိုးမျိုးတွေးနေမှာပေါ့ဒီကူတော့ဘလို့ကိုတော့လဲဖះနာကဖြတ်သွားတာတော့မှဖះဝင်ဝဲမချဘူးလူပုဒ်ကလာတော်တော်ပြောခဲ့မဲ့ကိုတော့ပဲချင်တယ်အဲ့လူပေါ်လေးအမျိုးမျိုးလျှောက်တွေးနေကြတာပေါ့အဲ့ဒီမှာမြတ်စွာဘုရားရှင်ကဒီဟန်တော်ဒီဒီဥစဉ်ပုပ္ပူလေးနဲ့ပတ်သက်လို့တွေးနေကြတာပြီးတော့ကဲဒီဥစဉ်ပုပ္ပူလေးကိုအကြောင်းပြုပြီးတော့ပဲသူတို့ကိုတရားရအောင်တရားဟောမှာပဲဆိုပြီးတော့မြတ်စွာဘုရားကစကားလေးစလိုက်တယ်စိတ်သားတွေကြည့်လိုက်စမ်းကြည့်လိုက်စမ်းဟိုမှာယဟန်တော်လေးတွေ့တယ်မဟုတ်လားသူပေါ့အဲ့ဒီယဟန်တော်လေးပေါ့အမေတက်ပြီးတော့နိဗ္ဗာန်ရောက်သွားတာသူပေါ့အဖေတက်ပြီးတော့နိဗ္ဗာန်ရောက်သွားတာသူပေါ့မင်းနှပါးကိုတက်ပြီးတော့နိဗ္ဗာန်ရောက်သွားတာသူပေါ့အမှုဆောင်အမတ်ကိုတက်ပြီးတော့နိဗ္ဗာန်ရောက်သွားတာအမေတေအောင်လို့အဖေတေအောင်လို့မင်းနှပါးတေအောင်လို့အမှုဆောင်အမတ်ကိုတေအောင်လို့ပြီးတော့သူဆင်းရဲဒုက္ခခတ်သိမ်းချုပ်ငြိမ်းသွားတာအဲ့လိုပြလိုက်တော့ပူပြီးတော့စိတ်ဝင်စားသွားတာပေါ့ငကိုကလေးကမှအရက်ပုပ်ပူလေးမလို့စိတ်ဝင်စားရတဲ့အထဲမှာအရက်ကဘလောက်ပူတယ်ဆိုတာတော့အတိုင်းအတာတော့စားထဲမှာတော့ပြမထားပါဘူးတာမန်ပူပါတယ်ဆိုတဲ့လူတွေထက်တောင်ပူပြီးတော့ပူတယ်သဘောရှိပါတယ်နော်တက်တော်ကတော့80ပေါင်ဝန်းကျင်ရှိပါပြီတက်တော်80ပေါင်ဝန်းကျင်ရှိပေမဲ့9နှစ်6နှစ်သာအရက်အမောင်းလောက်ပဲရှိတာပေါ့နော်ဘာကြောင့်ဒီလိုရက်ပူရတယ်ဆိုတော့နောက်ပိုင်းမှာအခြေရရင်တော့ပြောမယ်ပေါ့လေအဲ့တော့ယဟန်တော်တွေကစိတ်ဝင်စားတယ်ဘလူများပါလေမြတ်စွာဘုရားဘလူများမိန့်တော်မူလိုက်တာပါလေအမေတန့်ငရဲရောက်မယ်ဥစ္စာခုတော့နိဗ္ဗာန်ရောက်တဲ့အဖေတန့်ငရဲရောက်မယ်ဥစ္စာခုတော့နိဗ္ဗာန်ရောက်တဲ့မင်းနှပါတ်ထောင်ကြရမယ်ဥစ္စာခုတော့နိဗ္ဗာန်ရောက်တဲ့အဖို့ဆောင်တတ်ရင်အမှုဖြစ်မယ်ကိစ္စခုတော့နိဗ္ဗာန်ရောက်တဲ့ဘလူများပါလေစိတ်ဝင်စားသွားတယ်ဥစဉ်ပုပ္ပူလေးကိုလှဲ့ကြည့်နေရကနေမြတ်စွာဘုရားပဲလှဲ့ကြည့်ပြီးတော့မှမြတ်စွာဘုရားမိန့်ကြားတဲ့စကားလေးပေါ်မှာစိတ်ဝင်စားသွားပါတယ်။ဒါနဲ့မြတ်စွာဘုရားမိန့်တော်မူတဲ့စကားရရဲ့အဓိပ္ပာယ်ကိုဘုရားတပည့်တော်တို့နားလည်အောင်အကျယ်တဝန့်ရှင်းလင်းဟောပြတော်မူပါဖုရား။လျှောက်ထားတောင်းမှတော့မှမြတ်စွာဘုရားကဂါထာလေးတစ်ပုတ်ဟောပါတယ်။ဥစဉ်နဲ့သင်္ဃာယနာတင်ထားတာကတော့ဂါထာတစ်ပုတ်သေးပေါ့။တကယ်အပြင်မှာကတော့အကျယ်ချိန်ပြီးတော့မြတ်စွာဘုရားဟောကြားတော်မူလိမ့်မယ်။ဟောကြားတော်မူမှာပါပဲ။အကျေဟောလို့လေအဓိပ္ပာယ်ပြီးပြီးတော့အဲ့ဒီယဟန်တော်ဒီဂါထာလေးရဲ့အဆုံးမှာယဟန်နာဖြစ်သွားကြပါတယ်။စာထဲမှာရှိတာတော့ဂါထာလေးတစ်ပုဒ်ပဲ။အဲ့ဒီဂါထာလေးအရှိအရှိတိုင်းသွင်းလိုက်ရင်10မိနစ်နဲ့ပြီးပါတယ်။မာတရံပိတရံဟန္တဝဒွေစရာသာနောခတိယေ။ရထံတနုစရံဟန္တဝအနိဂောယာတိဗရဟမနော။မာတရံပိတရံဆိုတဲ့စကားလုံးတွေနားလေကြားလိုက်တဲ့ဆိုရင်မေတ္တာမာတရံဆိုတာအမေကိုပြောတာပဲသိမှာပါပဲနော်အမေကိုသိအောင်သက်ဒီကာရာရဲ့အထိပ္ပယ်ကတော့အမေကိုသိအောင်သက်အဖေကိုသိအောင်သက်မင်းနှပါးကိုသိအောင်သက်တိုင်းပြည်အနှံ့လျှောက်ပြီးတော့လှည့်လည်ဆစ်ဆီးရတဲ့အမှုဆောင်အမတ်ကိုသိအောင်သက်အဲ့ဒီလိုသိအောင်သက်နိုင်မယ်ဆိုရင်ဆင်းရဲခတ်သိမ်းချုပ်ငြိမ်းနိုင်ပါတယ်ဆင်းရဲခတ်သိမ်းချုပ်ငြိမ်းရနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ပါတယ်တဲ့ဒါပဲတရားကပြီးပါပြီနော်အဲ့တော့အမေနဲ့တူတဲ့တရားဆိုတော့ဘာဖြစ်မဲ့တင်လို့ယောဂီတွေစဉ်းစားကြည့်ပါအောင်နာဘူးပြီးသားလို့တော့မပြောနဲ့ပေါ့လေတရားတနေရာမှာနာဘူးရဲ့လွယ်ရှိရင်ရှိနေအောင်မှာကွက်ကိုတွေးကြည့်လိုက်အမေနဲ့တတ်တင်တတ်ထိုက်တဲ့အမေနဲ့တူတဲ့တရားဆိုတော့ဘာဖြစ်မဲ့လို့ထင်နော်အဲ့တော့ယောဂီတို့ကိုအခုလူဘဝရောက်မွေးထုတ်လိုက်တာဘယ်သူကမွေးထုတ်လိုက်တာတော့ဘယ်သူကမွေးထုတ်လိုက်တယ်အမေကမွေးထုတ်လိုက်တာနော်ကိုလာလွယ်ပြီးတော့ဆဲလိုက်ပြီးတဲ့အခါ မွေးထုတ်ပေးလိုက်တယ်အမေမွေးလိုက်လို့လူဖြစ်လာတာလို့ပြောရမှာပေါ့တနည်းပြန်တော့အမေကြောင့်လူဖြစ်လာရတာပေါ့အဖေလည်းပါတော့ပါတာပေါ့နော်ဒါပေမဲ့အဖေကပါတယ်ဆိုရင်နည်းနည်းလေးပဲပါတာအမေကအဓိကကြတယ်အဖေမပါဘဲနဲ့လေလူတွေလို့တော့မဖြစ်နိုင်ဘူးပေါ့လေဒါပေမဲ့အနိကဆုံးအနေနဲ့ပြောလိုက်တော့အမေဘိုက်ထဲကထွက်လာလားအဖေဘိုက်ထဲကထွက်လာလားဆိုရင်အမေဘိုက်ထဲကထွက်လာတာဒါကြောင့်တတဝါတူဦးတယောက်ရဲ့လူဖြစ်လာတာလူနေနေပဲကြည့်မယ်ဆိုတော့လူတူဦးတယောက်ရဲ့လူဖြစ်လာတာဟာအမေကမွေးဖွားပေးလိုက်လို့ဒါကပစ္စုပန်ညံ့ညင်းအနေနဲ့ပေါ့ပညာနယ်ပယ်အနေနဲ့ပေါ့တရားသဘောနဲ့မဟုတ်ဘဲနဲ့လူတိုင်းသိတဲ့ရှုထောင့်အနေနဲ့ပေါ့တာမမျက်စိအပေါ်ရမျက်စိနဲ့ကြည့်လိုက်လို့ရှိရင်တော့ဒီဘဝအမီလို့ခေါ်နေတဲ့မိမီလို့ခေါ်နေတဲ့မမီလို့ခေါ်နေတဲ့မမလို့ခေါ်နေတဲ့ပေါ့ခေါ်တာတော့အမီမျိုးရှိမှာပေါ့အဲ့ဒီအမီကမွေးထုတ်လိုက်တာဒါပေမဲ့ဒီဘဝအမီကလည်းရှိတယ်အဖေရဲ့အကြောင်းကျိုးဆက်ဆက်မှုလည်းရှိတယ်ဒါပေမဲ့ဒီလူဘဝကိုတွေ့တာတတ်မှတ်တဲ့တဏှာမရှိဘဲနဲ့ဒီဘဝရောက်လာနိုင်မှာမလားမရောက်လာနိုင်ဘူးဒီဘဝအမီဘလောက်ပဲရှိရှိဘလောက်ပဲကျမ်းမာရေးကောင်းကောင်းဘလောက်ပဲအစဉ်အဆက်ဖြစ်နေနေကိုယ်ကဒီလူဘဝပေါ်မှာတွေ့တာတတ်မှတ်တဲ့တဏှာသာမရှိဘူးဆိုရင်ဒီအမေဝမ်းထဲမှာမဝင်ပါဘူးအမေဝမ်းထဲမှာလာပြီးတော့မဝင်စားပါဘူးအများပြောနေပြောရလို့ရှိအရင်ဘဝတေကံဤတုန်းကဒီလူဘဝပေါ်မှာတွေ့တာတတ်မှတ်တဲ့တဏှာလေးဖြစ်လိုက်လို့ဒီလူဘဝမှာလာပြီးတော့လူလာဖြစ်တာဖြစ်ပါတယ်ခွေးတွေဆိုလို့ရှိရင်လည်းဒီလိုပဲပေါ့အရင်ဘဝသူတို့စုတိစိတ်ကြကံဤတုန်းကခွေးဘဝပေါ်မှာတွေ့တာတတ်မှတ်တဲ့တဏှာလေးဖြစ်လိုက်သေးတယ်အဲ့ဒီတဏှာကြောင့်ပဲခွေးဘဝမှာခွေးဖြစ်နေမွေးဖွားလာရပါတယ်။နတ်တွေလည်းဒီတိုင်းမှာပဲနတ်ဘဝကိုတွေ့တဲ့အရင်ဘဝတေကံဤစိတ္တိကြကံဤတော့ကနတ်ဘဝပေါ်မှာတွေ့တာတက်မဲ့တဲ့တဏှာလေးဖြစ်လိုက်သေးတယ်။အဲ့ဒီတဏှာကြောင့်နတ်အဖြစ်နဲ့တရဝတုတယောက်ရဲ့လူဖြစ်လာရပါတယ်။အဲ့တော့လူတုတယောက်မွေးဖွားလာရတယ်ဆိုတာဘဝနိကန္တိကတဏှာဘဝနိကန္တိတဏှာလို့ခေါ်တဲ့ဘဝပေါ်မှာတွေ့တာတက်မဲ့တဲ့တဏှာရှိလို့မွေးဖွားလာရတာပါဘယ်လိုမဆိုသေးခါနီးမှာဘဝတစ်ခုခုကိုတွေ့တာတက်မဲ့တဲ့တဏှာကတော့ဖြစ်ကိုဖြစ်ပါတယ်တချို့ကနောက်ဘဝမယုံဘူးတည်ပြီးပြီးတာပဲတည်ပြီးအေးတာပဲလို့ယူဆကြတယ်ဘလောက်ပဲဘဝဆိုတာပခက်နဲ့ခေါင်းရပဲလို့ဘလောက်ပဲခိုင်ခိုင်မာမာယူဆတာယူဆတာတကယ်သေတော့မယ်ဆိုရင်တော့ဘဝတစ်ခုခုကိုလူကျင်တဲ့တဏှာလေးဖြစ်ကိုဖြစ်ပါတယ်နောက်ဘဝမရှိဘူးလို့ယူဆတဲ့ပုဂ္ဂိုလ်ကလည်းတကယ်သိရတော့မယ်ဆိုလို့ရှိရင်တော့ဘဝလေးတစ်ခုကိုဘဝလေးတစ်ခုမှာဖြစ်ရှင်တဲ့စိတ်လေးပေါ်လာတယ်။ကိုဖြစ်ရှင်နိုင်ဖြစ်သလားဆိုတော့မဖြစ်ဘူး။ကိုရဲ့ကံအားလျော်စွာကံမဏိမိတ်ဂတိနိမိတ်ဆိုပြီးတော့နမိတ်တမျိုးထင်လာတယ်။လူရဲ့အမိဝမ်းကောင်းနမိတ်လေးထင်လာတယ်ဆိုလို့ရှိရင်လည်းအဲ့ဒီအမိဝမ်းကောင်းပေါ်မှာတွေ့တာတက်မဲ့တဏှာလေးဖြစ်သွားတာပဲ။နတ်ပြည်ဖြစ်လေတဲ့သမီးအာယုန်လေးဘုံပိတ်မှန်အာယုန်လေးပေါ်လာလို့ရှိရင်လည်းအဲ့ဒီနတ်ပြည်ကိုရောက်ရှင်တဲ့တဏှာလေးပေါ်လာတာပါပဲ။ရည်နစ်နေတဲ့ပုဂ္ဂိုလ်ဟာနိစ္စရာမြေရာမျက်ပင်လေးတစ်စုံနဲ့ဖြစ်ဖြစ်ခိုင်ခိုင်မြဲမြဲဆွဲလိုက်တယ်လို့ပါပဲ။ဒီကနေ့ဒီတယောက်ကလည်းမိရာအာယုံထင်ရှားလာရအာယုံပေါ်လာရနမိတ်တစ်ခုခုကိုခိုင်ခိုင်မြဲမြဲဆွဲလိုက်တာပါပဲ။နောက်ကမရှိဘူးလို့ဘလောက်ပဲအယူဆပြင်းထန်ပြင်းထန်ဒီကနေ့ထင်လာတဲ့နမိတ်အာယုံကိုတော့ခိုင်ခိုင်မြဲမြဲဆွဲထားလိုက်တယ်။ဆွဲထားပြီးတော့အဲ့ဒီအာယုံလေးပေါ်မှာအဲ့ဒီအာယုံတည်ရှိရာဘဝအပေါ်မှာတွေ့တာတက်မတဲ့တဏှာလေးဖြစ်လိုက်ပါတယ်။အဲ့ဒီတဏှာကြောင့်ဘဝတစ်ခုဖြစ်လာရပါတယ်။ဒီဘဝဥစဉ်တို့ရဲ့အမေယောဂီတို့ရဲ့အမေရဲ့ဝမ်းထဲကိုယဟနာအရှင်မြတ်ကြီးကပြေးပြီးတဲ့နောက်ဝင်စားပါဦးမလား။မဝင်စားနိုင်တော့ဘူး။အမေကလည်းရှိတော့ရှိတာပဲဘာလို့မဝင်စားတာ။ယဟနာအရှင်မြတ်ကြီးမှာတဏှာမှမရှိတော့ပဲ။တဏ္ဏမရှိတော့ယန္နာရှင်တကြီးပရိလိဗန်စံဃာနီးအများပြောပြတော့တေဃာနီးပေါ့တေဃာနီးမှာဘဝတစ်ခုခုကိုတွေ့တာတတ်မဲ့တဏ္ဏလုံးဝမဖြစ်တော့ဘူးမဖြစ်တော့ဘယ်ဘဝကိုမှမလာရောက်ရတော့ဘူးဒါတော့လူကြီးမှာပဲဖြစ်ဖြစ်နတ်ကြီးကတော့လေဟိုယုတ်ကစိုးတွေပါတယ်ဆိုတော့မွေးလာတာရှိပါတယ်အဲ့ဒါလူကြီးမှာပဲဖြစ်ဖြစ်နတ်ကြီးမှာပဲဖြစ်ဖြစ်တိရိစ္ဆာန်လောကမှာပဲဖြစ်ဖြစ်ပိဋကလောကမှာပဲဖြစ်ဖြစ်သာသမီတွေကိုမွေးဖွားပြီးတဲ့အမေတွေဆိုတာရည်တွက်လို့မရအောင်အများကြီးရှိကြတာပါပဲအမေဖြစ်ခွင့်ရှိတဲ့အမျိုးသမီးတွေအများကြီးရှိကြတာပါပဲအမျိုးသမီးတွေဘလောက်ပဲများများယဟနာရှင်နဲ့ကြီးများကတော့အဲ့ဒီအမျိုးသမီးတွေရဲ့ဝမ်းထဲမှာမဝင်စားတော့ပါဘူးဘာကြောင့်လဲဆိုရင်တဏှာမရှိတော့လို့ဘဝအတိတ်ကိုတွေ့တာတတ်မဲ့တဲ့တဏှာမရှိတော့လို့ဘဝအတိတ်ကိုတွေ့တာတတ်မဲ့တဲ့တဏှာရှိတယ်ဆိုတာကလည်း တေဂန်ဒီမဟုတ်ဘဲနဲ့အသက်ရှင်နေစမှာလဲဟိုအယုံကြောင့်တဏှာဖြစ်ဒီအယုံကြောင့်တဏှာဖြစ်နေတဏှာရှိနေလို့ဖြစ်တာပါပဲတေဂန်ဒီကလည်းမကတ်ချက်လိုက်တာတော့မဟုတ်ဘူးမတေခင်ကလေးကူကအစင်းကြောင့်တဏှာဖြစ်အတန်ကြောင့်တဏှာဖြစ်အနှံ့ကြောင့်တဏှာဖြစ်အရသာကြောင့်တဏှာဖြစ်အထိတွေ့ကြောင့်တဏှာဖြစ်အတွေ့အကြုံသဘောတရားတွေကြောင့်တဏှာဖြစ်စသဖြင့်အာယုံပေါ်မှုမိယာမိယာအာယုံပေါ်ရပေါ်ရအာယုံပေါ်မှာတဏှာကဖြစ်ကြတယ်အဲ့ဒီတဏှာဖြစ်နေတဲ့အချိန်လေးကလည်းရှိဖြစ်ခွင့်ရှိတဲ့တဏှာကလည်းအလူတရားဒီနဲ့ကျင်းဝတ်နေတော့တေဂန်ဒီမှာတဏှာကဘဝတိတ်ကိုတည်တာတတ်မှတ်တဲ့တဏှာကဖြစ်ကိုဖြစ်ပါတယ်ယန္နာရှင်နဲ့ဒီမှာကြတော့မဖြစ်တော့ပါဘူးတဲ့ဒါကြောင့်လောကသဘောနဲ့ကြည့်လို့ရှိရင်ကိုယ့်ကိုမွေးဖွားလိုက်တာဟာအမေကမွေးဖွားလိုက်တယ်လို့ဆိုပေမဲ့တကယ်အစစ်အမှန်ပရမတ္ထတရားသဘောနဲ့ကြည့်လိုက်တဲ့အခါကျတော့ကိုယ့်ကိုမွေးဖွားပေးလိုက်တာဘာလို့လဲတဏှာဒါဆိုရင်အမေကိုတတ်ဆိုတာဘုသူကတည်းကမှပြောတာလေတဏှာကိုတန်အမေနဲ့တူတဲ့တဏှာကိလေသာကိုတတ်ပါလို့ဆိုလိုပါတယ်ပေမအေးမယ်လို့ပြောလိုက်လို့ရှိရင်တော့ယောဂီအများစုဘာသာရေးဘုသူတိုင်းလည်းရှိထားကြတာဆိုတော့ကိလေသာတွေပေမအေးမှာပဲဆိုတာအကျဉ်းချင်းကတော့သဘောပေါက်ကြမှာပါပဲနော်အဲ့တော့ကိလေသာလို့တမ်းမှမပြောဘဲနဲ့အခုတော့အမေကိုတတ်အဖေကိုတတ်ဆိုတော့ပို့ပြီးတော့လည်းစိတ်ထဲမှာဆွဲသွားတယ်ဒီတဏှာရဲ့သဘောနောက်ကိလေသာတွေရဲ့သဘောတွေကိုလည်းပို့ပြီးတော့ကြည်စားမိသွားတယ်နားလဲသွားတယ်ပယ်တတ်ခြင်းနဲ့စိတ်လဲပေါ်လာတာပေါ့တဏှာပယ်တဏှာပယ်ဆိုရင်တိတ်မပယ်ခြင်းဘာလို့ပယ်ရမလဲဆိုတော့ဒီတဏှာရှိတဲ့ဘဝအတိတ်တွေထပ်ဖြစ်အောင်မယ်တဏှာဆိုတာအမေနဲ့တူတယ်ကိုယ်ကမွေးနေတယ်ဆိုတာတကယ်တော့အမေကမွေးတာမဟုတ်ဘူးအမေကရှားခန့်ဖြစ်နေပဲမွေးပေးတာတဏှာရဲ့တမန်တော်ဖြစ်နေပဲအမေကမွေးပေးတာတကယ်တမ်းကျတော့ကိုယ်ကမွေးဖွားလိုက်တယ်တရားခံလက်တဲ့အစ်စ်ကတော့တဏှာပဲဒါကြောင့်ဒီတဏှာကိုသိအောင်တတ်ရမယ်ဒီတဏှာကိုသိအောင်တတ်နိုင်ပြီဆိုရင်တော့ဒုက္ခခတ်သိချုပ်ငြိမ်းနိုင်ပါတယ်အေးနိုင်ပါတယ်တဲ့ဒါကြောင့်ဆွေးလိုက်ပါအမေဟုဆိုတဏှာကိုတတ်ကိုတတ်ရမည်အမေဟုဆိုတဏှာကိုတတ်ကိုတတ်ရမည်အဲ့ဒီတော့ဒီတရားလေးတနာလေးနဲ့ကြည့်ပြီးတော့စဉ်းစားလိုက်မယ်ဆိုရင်ကိုယ်တန်တမာတဏှာဖြစ်နေတဲ့အချိန်ဟာဘာလို့နေတဲ့အချိန်လဲ။ကလေးမွေးနေတဲ့အချိန်။ကလေးကဘာကလေးလဲဆိုတော့အမေတီးဆိုတော့ကလေးမွေးနေတာ။ကိုယ်မွေးလိုက်တဲ့အမေကပဲနောက်ပေါ်ကြတော့ကိုယ်ကိုပြန်မွေးအောင်ပါနော်။ကိုယ်ကိုပြန်မွေးမဲ့အမေတီးဆိုတော့ကလေးကိုမွေးဖွားနေတဲ့အချိန်မှာပဲ။မျက်စိနဲ့အစင်းနဲ့ဆုံမျက်စိနဲ့အစင်းနဲ့ဆုံစားထားလိုက်ပေါ့လေအစင်းတစ်ခုခုကိုမြင်လိုက်လို့အဲ့ဒီအစင်းလေးကိုတွေ့တာတတ်မှတ်တဲ့စိတ်ကလေးဖြစ်သွားတဲ့ဆိုရင်အဲ့ဒီအချိန်မှာမလုပ်နေတာတော့အမေမွေးနေတာကလေးမွေးနေတာပေါ့ကလေးဆိုတာကတော့အမေလောင်းကလေးလိုပဲဆိုရမှာပေါ့အဲ့တော့အမေမွေးတယ်ဆိုတော့နားထောင်ရတာတမျိုးကြီးဖြစ်နေလို့ကလေးမွေးနေတာအတန်လေးတစ်ခုခုကြားပြီးတော့အဲ့ဒီအတန်မှာတာယာတက်မှတ်နေတယ်ဆိုတော့တခြင်းလေးတစ်ပုဒ်ကိုကြိုက်တဲ့တခြင်းလေးတစ်ပုဒ်နားထောင်နေတယ်ဆိုတာမျက်မြင်အားဖြင့်တော့တခြင်းနားထောင်နေတာအခုဟောတဲ့တရားနဲ့ကြည့်လိုက်တော့ဘာလုပ်နေတာတော့ဟိုတက်ကလေးမွေးနေတာနော်တခြင်းနားထောင်ရင်းနဲ့ကလေးမွေးနေတာကိုမွေးလိုက်တဲ့ကလေးကကိုယ့်ကိုပြုစုစောင့်ရှောက်မှလားဆိုတော့မဟုတ်ဘူးတဲ့နောက်ဘက်ကျတော့ကိုပြန်မွေးပြီးတော့ဒုက္ခတော်တွေပြစ်ချအောင်ပါအနံ့အရသာအထီးတွေအတွေ့အကြံအလုံးလေးတူပါပဲအခုယောဂီတို့တရားထိုင်နေနေရောကလေးဘယ်နှခါလောက်မွေးကြလဲရှိတောင်မကြည့်နိုင်တော့တခါတည်းအမှွာဘူးတောင်ပါသေး။မတခါတည်းသုံးမှွာဘူး၅မှွာဘူးဒီကိုမွေးကြတာနော်။ကဲစွမ်းစားတဲ့ပဲဆိုကြပါဆိုစွမ်းစားရင်လည်းဟင်းနံလေးရဦးမဆလာနံလေးကိုသိနေတာပဲဆိုတော့တယောက်ပေါ့။အနန်းနဲ့ပတ်သက်ပြီးတော့ကလေးတယောက်မွေးပြီ။ဘယ်ကအစင်းလေးကြည့်လိုက်ကြတော့လေ။ဟိုစီဒီလေးနဲ့ဆွမ်းနံလေးနဲ့အယောင်လေးကလှလိုက်တာဆိုပြီးတာယာတော့လေကလေးတယောက်နောက်ပြီးတော့ဗာမွေးဦးမလို့ဝါစားလိုက်တဲ့ခါကျတော့အိုးကောင်းလိုက်တာအရသာရှိလိုက်တာဆိုလို့ရှိရင်ဒါကလေးတရားမွေးပြန်ပြီသုံးမှွားဘူးဖြစ်သွားပြီထမင်းဝိုင်းမှာကတော့အမှွားဘူးမွေးဖို့ပုံများပါတယ်နော်အမှွားဘူးမွေးဖို့အခွင့်အလမ်းပို့ပြီးတော့ရှိပါတယ်အဲ့တော့အစင်းလည်းတမတ်တယ်အတန်လည်းတမတ်တယ်အနံ့အရသာထိတွေ့အတူအကျံ6ခုလုံးတမတ်တယ်ဆိုတော့ဘယ်နှမှွားဘူးတော့6မှွားဘူး6 ဆောင်းမှာဘူးမူတဲ့ချင်ပူများတဲ့ထမရဲ့ဆိုတော့တီဗီကြည့်တယ်ဆိုလို့ရှိရင်အိမ်မှာတီဗီမကြည့်ကြဘူးလားတီဗီကြည့်တော့မျက်စိကကိုယ်သဘောကျတဲ့အစင်းလေးကြည့်နေတော့တယောက်အတိုင်လေးနားထောင်နေတော့တယောက်ဟိုမိဖို့ကြောင့်တကဟင်းနံလေးတွေကိုယ်ခန္ဓာကိုယ်မှာဆိုတဲ့ရင်မွှေးနံလေးတွေတာယာလိုက်တော့တယောက်တီဗီကြည့်နေရင်လည်းရေကြစီလေးဝါမယ်ဇီးတုပ်လေးစားမယ်လက်ဖက်တုပ်လေးနဲ့ညီးမယ်ဆိုတော့လေတယောက်ပြီးတော့ဗာကြံလေးတော့ကိုယ်ထိုင်နေတဲ့ခုံကလေးဆိုဖာလေးပေါ်မှာอีอีเนี่ยอธิตวยนี่ก็ทบจานี่เลยဆိုလို့ရှင်လဲတယောက်ကိုကြီးလိုက်တယ်ဇလံသမုတ်ဖြစ်ဖြစ်ထဲကအကြောင်းအရာလေးကိုတွေးပြီးတော့သဘောကျနေတယ်ဆိုရင်လဲတယောက်တီကြီးနဲ့ချောက်မှဘူးမွေးလို့ရတယ်เนาะဒါကြောင့်မလို့တဏှာဖြစ်တယ်ဆိုတာအမေမွေးနေတာပဲကလေးမွေးနေတာပဲဆိုတာလေးကိုသဘောပေါက်ပါအမှန်ကတော့ဒီသိမအေးမယ်ဆိုတဲ့တရားကခါတိုင်းတရားဝဲရီလိုပဲအခန်းဆက်နဲ့အခုတတ်ရမယ်လူက၄ယောက်တောင်ဆိုတော့တယောက်ကိုတည့်ရနှုံးနဲ့၄ရဟောဖို့တောင်ကောင်းတာเนาะဒါမဲ့တည့်ရထဲနဲ့ပဲဦးဇင်းတို့ဖောတော့မှာပါချက်ထွင်ပြီးတော့သဘောပေါက်ဖို့ဒီလောက်ဏိဒန်းလေးပြုတ်ပြလိုက်ပြီးလမ်းစာလေးဖောက်ပြလိုက်ပြီးဆိုရင်တဏှာရဲ့သဘောကိုရိပ်မိပြီကိုသိထားတဲ့ဘဟုတုတ္တကိုဖတ်ထားတဲ့စာပေကိုနားထားတဲ့တရားတွေနဲ့ချက်ထွင်ပြီးတော့သဘောပေါက်လိုက်ရမယ်။ဟောတဏှာလေးကဘယ်လိုရှိပါလိမ့်ကောကိုစဉ်းစားကာမတဏှာဘဝတဏှာဝိဘဝတဏှာရူပတဏှာတတ္တတဏှာခန္ဓာတဏှာရတ္တတဏှာဘုထဘတဏှာဓမ္မတဏှာစသဖြင့်ဖြင့်ဒီလိုလမ်းစာဖောက်လိုက်ကောကိုသဘောပေါက်နိုင်ပါပြီ။တဏှာဟာအမေနဲ့တူတယ်ရဝတူတယောက်ကိုမွေးဖွားပြတာဟာတကယ်တော့တဏှာပဲဆိုတာလေးသဘောပေါက်သွားရင်မဆိုးပါဘူးတဏှာဖြစ်တိုင်းဖြစ်တိုင်းကလေးမွေးနေတာပဲအဲ့ဒီကလေးကလည်းတကယ်တော့ကိုယ့်ကိုပြန်မွေးမဲ့အမေတီးဆိုတော့ကလေးဆိုတာသဘောပေါက်ရင်ကိုပဲတဏှာဖြစ်မှာခက်လန့်လန့်ဖြစ်သွားမှာပါနော်နောက်တန်ရမယ့်တယောက်ကဘယ်သူလဲအဖေတဲ့တကယ်အဖေသွားမတတ်နဲ့နော်အဖေကတထေးကြီးဆိုလို့ရှိရင်သူ့ရဲ့သားကငါအဖေကတထေးငါကတထေးသားဆိုပြီးတော့လက်မမထောင်ဘူးလားဆောင်ကြဆောင်ကြမလုပ်ဘူးလားလုပ်တယ်အဖေကယာတိကြီးကြီးနဲ့ဆိုလို့ရှိရင်လည်းသားကငါအဖေကဘာအကောင်ကြီးဆိုပြီးတော့ခြေပြားမထောက်ဘူးလားခြေပြားထောက်တယ်လူတွေမာနကြီးကြတယ်မာနကြီးကြတယ်ဆိုတာအဖေရဲ့ပြည့်စုံမှုအဖေရဲ့စီစဉ်ဥစ္စာအဖေရဲ့ယာတိအာနာအဖေရဲ့ပိုင်ဆိုင်မှုတွေကိုအကြောင်းပြုပြီးတော့မာနတက်ကြတာပဲကိုယ်ပိုင်မပြည့်စုံသေးဘူးဆိုရင်ပေါ့လေဟိုမာနဆိုတာကခလေးကလေးကလည်းဖြစ်တတ်တာပဲငါအဖေကဘသူကြီးငါအဖေကဘာကြီးပေါ့လေအဲ့တော့တရားရီမာနဖြစ်ကြတယ်ဆိုတာအာကိုနဲ့မာနဖြစ်ကြတာဘသူအာကိုလဲဆိုရင်တော့အဖေအာကိုအိမ်အောင်တစ်ခုမှစီပွားဥစ္စာရှာတာတို့ဤခိုးရာဆိုတာကအဓိကအရှင်အဖေပဲချင်းကျက်နေတော့နေနေတော့တချို့မိသားစုတွေမှာအမေကမိခိုးရာဖြစ်နေတာမျိုးတော့ရှိခြင်းရှိမှာပေါ့ရေပုံရာအရှင်ကတော့အဖေဟာအဓိကမိခိုးအားထားရပဲမိသားစုတစုရဲ့အာဟုအာထာယဟာအဖေပဲဒီအဖေကကြီးကျယ်ရင်ကြီးကျယ်သလောက်သာသမီမှာမာနတွေဖြစ်ကြတယ်ဒီအဖေကပြည့်စုံရင်ပြည့်စုံသလောက်သာသမီတွေမှာဘဝတွေမြင့်တတ်တယ်ဘဝတွေမြင့်တတ်တယ်ဒါဆိုရင်အဖေနဲ့တူတဲ့တရားဆိုတာဘာတော့သဘောပေါက်ပါပြီဗါတဲ့လေမာနမာနဆိုတာအဖေနဲ့တူတဲ့တရားပဲတဲ့မာနရဲ့အာယုံကိုတင်စားပြီးတော့မဲ့ထားတာပါပဲ။သာလူပြောတဲ့ဥပဇာနီးတွေပေါ့။အဖေကိုအာယုံပြီးပြီးတော့မာနဖြစ်တတ်တယ်။ဒါကြောင့်အဖေကိုပဲမာနလို့ပြောလိုက်တာ။အဲ့တော့အရက်ထဲမှနေရင်းနဲ့သူများနဲ့နှိုင်းရှင်တိုင်းတာပြီးတော့ဒီကောင်ကငါ့လောက်အဆင်တန်းမရှိပါဘူး။ဒီကောင်ကငါ့လောက်မပြည့်စုံပါဘူးဆိုပြီးတော့မာနဖြစ်နေရင်ဘာလုပ်နေတာတော့။ဒီတရားဒီရနဲ့ကြည့်လိုက်ရင်ဘာလုပ်နေတာလို့ပြောရမှာတော့။မလေမွေးလို့ကောင်းလို့ရှိတယ်တော့အဖေမွေးနေတာလေနော်အခုမှမွေးတော့ဘူးမွေးတဲ့ဟာကပြီးသွားပြီတဏှာနော်အဲ့တော့လူတရားယောက်ကိုကြည့်ပြီးတော့သူ့ရဲ့ပိုင်ဆိုင်မှုသူ့ရဲ့ပြည့်စုံမှုနဲ့ကိုယ့်ရဲ့ပိုင်ဆိုင်မှုကိုယ့်ရဲ့ပြည့်စုံမှုကိုနှိုင်းရှင်းပြီးတော့မာနဖြစ်တယ်ဆိုရင်အဲ့ဒီလူကိုအဖေခေါ်နေတာပဲဘာလုပ်နေတာတော့အဖေခေါ်နေတာနော်မာနဆိုတာပါဠိလိုဗမာလိုကနှိုင်းရှင်းခြင်းဟုတ်ဘဝမြင့်တယ်လို့ဘဝမြင့်တယ်လို့ဆိုတာကအသေးပဲအနေနဲ့ပြောတာလူရင်းအသေးပဲကနှိုင်းရှင်ခြင်းတခြားတယောက်ယောက်နဲ့ကိုယ်နဲ့နှိုင်းရှင်လိုက်ပြီးဆိုရင်ကိုယ်ပဲမာနကဖြစ်လာပြီမာနကလည်း၃မျိုးရှိတယ်နော်အထက်တန်းမာနဒန်းတူမာနအောက်တန်းမာနဟိုစားလေးထက်လိုက်လို့ရှိရင်တိတ်မကောင်းလို့မထည့်တော့ဘူးနော်အထက်တန်းစားမာနဒန်းတူမာနအောက်တန်းစားမာနဆိုတော့အာနာစီယာကြီးဒါကြောင့်အထက်တန်းမာနဒန်းတူမာနအောက်တန်းမာနကိုယ်ကသူများချင်းသဘာဝရှိအောင်တစ်ခုခုကနေပေါ့လေပစ္စည်းဥစ္စာပဲထားလိုက်ပါတော့သူတစ်ပါးတဲ့ပစ္စည်းဥစ္စာအနေနဲ့ตาနေတယ်ဆိုလို့ရှိရင် ငါဒီကောင်နေတဲ့ပို့ပြီးတော့ချမ်းသာတယ်ဒီကောင်နေတဲ့ငါပို့ပြီးတော့ပြည့်စုံတယ်ဒီကောင်နေကကားတစ်စီးပဲရှိတယ်ငါကနှစ်စီးရှိတယ်ဆယ်စီးရှိတယ်စသည်အားဖြင့်ပေါ့လေကိုယ့်ရဲ့ပိုင်ဆိုင်မှုနဲ့သူများရဲ့ပိုင်ဆိုင်မှုကိုနှိုင်းရှင်းပြီးတော့မာနဖြစ်တယ်အဲ့ဒီမာနကတော့သူများတဲ့ကိုယ်ကအထက်ကနေနေပြီးတော့မာနဖြစ်တာမို့လို့အထက်တန်းမာနတဲ့တန်တူမာနဆိုတာကတော့ကိုယ်နဲ့ဒီပြုဥစ္စာအစဉ်တိုင်းချင်းအတူတူဓာတုအာဏာအစဉ်တိုင်းချင်းအတူတူရုပ်ရည်ချင်းအတူတူပညာချင်းအတူတူစသည်အားဖြင့်ပေါ့အဲ့လိုတန်တူပုဂ္ဂိုလ်ကိုနှိုင်းရှင်းပြီးတော့မျက်စောင်းလေးထုတ်ပြီးတော့ဒီကောင်နဲ့ငါနဲ့ဘာထူးလို့လဲဒီကောင်နဲ့ငါနဲ့အစဉ်တိုင်းချင်းအတူတူပါပဲသူကငါ့ထက်ဘာများတာနေလို့လဲအဲ့ဒီလိုကိုယ်နဲ့တန်တူပုဂ္ဂိုလ်ချင်းရှင်းပြီးတော့ဖြစ်တဲ့မာနကိုတော့တန်တူမာနလို့ခေါ်ပါတယ်အောက်ကပုဂ္ဂိုလ်ကလည်းပဲသူများတဲ့အစဉ်တန်းနှိမ့်ကြနေလို့ဆိုပြီးတော့မာနမဖြစ်ဘူးမတင်နဲ့နော်သူများတဲ့ကိုယ်ကပြည့်စုံစွာအစဉ်တန်းနှိမ့်ကြနေတယ်ဆိုလို့ရှိရင်